ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေဘဝညီမြချင်းအလုတ်ညီမြချင်းဘဝဆိုတဲ့အကြောင်းလေးကိုပြောပြချင်ပါတယ်လူဘဝဆိုတာမွေးဖွားခြင်းနဲ့တည်ဆုံးခြင်းမှတ်တိုင်နှစ်ခုကြားအလျားလေးတစ်ခုပဲဖြစ်ပါတယ်ဒီအလျားလေးတစ်ခုအတွင်းမှာပဲဘဝခရီးကိုဘယ်လိုကျော်ဖြတ်ကြမလဲဆိုတာကိုစဉ်းစားကြရပါတယ်ဘဝခရီးကိုကျော်ဖြတ်ဖို့လူတိုင်းအသက်မွေးဖို့အတွက်ဝမ်းကိုကြောင်းကြရပါတယ်ဝမ်းကြောင်းဖို့အတွက်ဝမ်းကြောင်းပညာတက်ဖို့လိုပါတယ်။ဝမ်းကြောင်းပညာမတက်ဘဲဖြက်လန်းကနေခုံတက်ပြီးလမ်းရှာသူများလည်းတပုံတပင်ရှိကြပါတယ်။လူဘဝမှာအတက်ပညာတစ်ခုဟာအရေးကြီးပါတယ်။အလုံနဲ့ပညာပေါင်းမယ်ဆိုရင်အောင်မြင်မှုရရှိမှာဖြစ်ပါတယ်။လူငယ်တယောက်ပညာလဲဟုတ်တိပတ်တိမသိင်အတက်ပညာလဲမရှိဘဲစီးပွားရှာခြင်းနဲ့ဆိုပြီးမိဘစီမှာအရင်သိန်း90လောက်တောင်းအိမ်ကမပေးနိုင်တော့စိတ်ဆိုးပြီးကြောက်သွားတူးမယ်ဆိုပြီးတောင်းပေါ်တက်သွားတော့လောဘဇောနဲ့မစင်မချင်းလှုပ်ရက်ကြောက်ဘဝပြက်ရပါရောနောက်သူနဲ့အတူတငယ်ချင်းတယောက်ကတော့အရင်အနည်းလေးတသိန်းလောက်နဲ့ဖျော်ရည်ဆိုင်လေးဖွင့်လိုက်ရာကနေလုပ်ငန်းရှင်ကြီးဖြစ်လာခဲ့ပါတော့တယ်ဘဝရဲ့တိုးတက်မှုအဖုံဖုံဟာဘသူနဲ့မှမဆိုင်ပါဘူးမိမိနဲ့သာသက်ဆိုင်ပါတယ်လုပ်ငန်းတစ်ခုလုပ်တဲ့အခါမှာဆန္ဒရှိရမယ်စေတနာရှိရမယ်လုပ်ငန်းကျွမ်းကျင်ရမယ်ဆက်ဆံရေးပြည့်ပြည့်ရမယ်ဒီအချက်များဟာအောင်မြင်မှုလေကားများပဲဖြစ်ပါတယ်ကုမ္ပဏီကြီးတစ်ခုမှာမန်နေဂျာတဦးကိုလုပ်ငန်းတစ်ခုဆောင်ရွက်ခိုင်းတဲ့အခါအသုံးစရိတ်10သိန်းတောင်းပါတယ်မန်နေဂျာတဦးကိုခိုင်းတဲ့အခါ6သိန်းတောင်းပါတယ်လုပ်ငန်းချင်းအတူတူဇယိတ်ကွာနေတာဘာကြောင့်လဲ။ဆန္ဒစေတနာကျွမ်းကျင်မှုကွာဟတာကြောင့်ပဲဖြစ်မယ်လို့သုံးသပ်ရပါတယ်။တစ်ဖက်မှာလည်းအတ္တပရအမြတ်တဖို့အရေးကြီးပါတယ်။နေ့စဉ်နေ့တိုင်းကျမတို့ရဲ့ဘဝမှာအလုတ်ဆိုတာတွေကြားနေရပါတယ်။လူဘဝဟာလုံနဲ့အသက်ရှင်ကြရတယ်။ထမင်းစားဖို့အလုတ်လုတ်တာလား။အလုတ်လုတ်ဖို့ထမင်းစားတာလားဆိုတဲ့မေးခွန်းကိုစဉ်းစားကြဖို့ဖြစ်ပါတယ်။ထမင်းစားဖို့အလုပ်လုပ်တယ်ဆိုရင်စားဖို့နောက်မှာဝါဖို့ချမ်းသာဖို့စုဆောင်ဖို့စိန်ခံဖို့စတဲ့လောဘများအတော်မတက်နိုင်ကြတော့ပါဘူးအချိန်ပြည့်ပိုက်ဆံရှာဖို့ဟာဘဝဖြစ်လာပါတော့တယ်ပိုက်ဆံနောက်လိုက်လေလေလောဘမောဟဒေါသများလာလေဖြစ်ပြီးစေတနာပျောက်ခါတန်ဖိုးမဲ့တဲ့ဘဝကိုရောက်သွားပါတော့တယ်အလုတ်လုတ်ဖို့ထမင်းစားတဲ့လူကသူ့ရဲ့အလုတ်ဟာဘဝအတွက်လောကအတွက်လူသိက္ခာအတွက်အလုတ်ဖြင့်ပေးဆက်နေပါတော့တယ်။ရရှိလာတဲ့ဂျေစုတရားနဲ့ထမင်းစားတဲ့သူ့ရဲ့အလုတ်ဟာစေတနာဝါသနာအနစ်နာတို့နဲ့ပေါင်းဆက်ထားတဲ့အတွက်အစစ်မြင့်လူဖြစ်သွားပါတော့တယ်။ဒါကိုမိတ်ဆွေလက်ခံနိုင်ပါမလား။ဒီကနေ့ကျမတို့ရဲ့ပတ်ဝန်းကျင်မှာအလုတ်လုတ်ခြင်းလို့ဘွဲရပြီးအလုတ်မရှိလို့အရင်မရှိအလုတ်မရှိလို့အလုတ်လုတ်ပြီးချမ်းသာခြင်းနာဘယ်အလုတ်ကကောင်းမလဲဆိုတဲ့အတန်တွေနားမဆန့်အောင်ကြားနေရပါတယ်။တခါတလေအလုတ်ကလူကိုရှာလိုက်လူကအလုတ်ကိုရှာလိုက်နဲ့တန်တရာလည်နေတတ်ပါတယ်။တကယ်တမ်းနက်နက်နဲနဲတွေးကြည့်မယ်ဆိုရင်တော့အလုတ်ဟာမရှာလာပါဘူး။ကိုနဲ့အန်ဝင်နဲ့အလုတ်သာရှာနေခြင်းပဲဖြစ်ပါတယ်။တချို့ကတော့တရက်ထဲတောင်းရတဲ့အလုတ်ကိုမှအလုတ်ထင်တတ်ကြပါတယ်။တစ်တစ်ချက်အနေနဲ့စဉ်းစားဖို့ကတော့မိမိရဲ့ဘဝမိမိအခြေအနေကိုအရင်ဆုံးပြက်ပြက်သားသားဆုံးဖြတ်နိုင်ဖို့ဖြစ်ပါတယ်။ကိုက6တန်းလောက်ပဲအောင်ပြီးမန်နေဂျာတန်းလုပ်ချင်တာကိုရဲ့မိဘကတသောင်းမထုတ်နိုင်ပဲတသိန်းတန်အရင်အနည်းနဲ့ကုန်ကူးချင်တာကို့မှာအတတ်ပညာတစ်ခုမရှိဘဲနဲ့ဒါရိုက်တာလစာလိုချင်တာမျိုးရှိတတ်ကြပါတယ်။ဒုတိယတစ်ချက်ကတော့ကိုဘဝအတွက်အတက်ပညာတစ်ခုခုအရေးအခြေတစ်ခုခုရှိရင်ဝါသနာစိတ်ဝင်စားမှုရှိရပါမယ်။ငငယ်ကလေးကလက်စစ်ပစ္စည်းပြင်ဆင်တာတက်လာခဲ့ရင်လက်စစ်ပြင်ဆိုင်လေးဖွင့်ပြီးအလုပ်လုပ်ရင်အဆင်ပြေနိုင်ပါတယ်။ဘွဲရအခြေခံပညာအောင်သူများဖြစ်ရင်တော့ကိုယ်ဝါသနာအခြေအနေနဲ့ကိုက်ညီတဲ့အလုပ်တစ်ခုကိုလိုက်လျှောက်အင်တာဗျူးဖြင့်ဗဟုသုတစိတ်ဝင်စားမှုရှိမယ်ဆိုရင်တော့မခဲရင်လာပါဘူး။လေရင်မောင်းလျှောက်လို့တဲ့လူငယ်တယောက်ဟာလေရင်ခွင်းဘယ်နားမှာရှိမှန်းမသိပဲလျှောက်မယ်ဆိုရင်ဖြစ်ပါမလား။ဘန်မှာအလုတ်လျှောက်မဲ့သူကစီးပွားရေးဘန်ဆိုတာကိုအင်္ဂလိပ်လိုမရေးတတ်ရင်ရောဖြစ်ပါမလား။ဥပမာလုပ်ငန်းရှင်တဦးဟာလက်ဖက်ရည်ဆိုင်ဖွင့်မယ်ဆိုရင်လက်ဖက်ရည်အကြောင်းလောက်တော့သိထားရပါလိမ့်မယ်။ အလုလုရာမှာဗဟုသုတအရေးအသွေးဟာအရေးကြီးလာပါတယ်။ကိုယ်ပိုင်စီးပွားရေးလောက်ကင်သူများဟာကိုယ့်ရဲ့အရင်းအနှီးကိုတိုင်းစားရမှာဖြစ်ပါတယ်။အလန်းကျယ်ရင်အလေလက်တက်ပါတယ်။တချို့ကလက်ထဲမှာ9000လောက်ရှိတာကို9000လောက်ချင်းငါပြီးသူများကကောင်းနေဆိုရင်လှုပ်လိုက်နဲ့ဘာမှနားမလဲရှုံဘဝပြက်နောက်တစ်ခုပြောင်းလို့တန်တရာအဆုံးမသက်ဖြစ်နေပါတော့တယ်။အလုတ်ကိုတက်နိုင်သမျှငုံမိသေးတိုင်တက်နိုင်ဖျားရောက်ဒီဇိုင်းမမတ်လုပ်တင်ပါတယ်။အောင်မြင်ကြီးပွားသူများရဲ့အထုပ်ပတ္တိများမှာအောက်ခြေကနေစသူများဖြစ်ကြပါတယ်။သမရလင်ကုန်းဟာဖနှက်ချုပ်သမားကနေသမရဖြစ်လာခဲ့သူဖြစ်ပါတယ်။ထိတ်ထိတ်ကျဲလုပ်ငန်းရှင်ကြီးတဦးကတော့အောက်ခြေဝန်ထမ်းဘဝကနေလုပ်ငန်းရှင်ကြီးဖြစ်လာသူဖြစ်ပါတယ်။အနစ်ချုပ်ဆိုရရင်တော့အလုတ်ဟာဘဝပဲဖြစ်ပါတယ်။ဘဝမှာပျော်မွေ့ရင်အလုတ်မှာပျော်မွေ့မှာဖြစ်ပါတယ်။ဘဝရဲ့အောင်မြင်မှုအလုတ်ရှင်ဖြစ်လို့ရင်တော့အရေးချင်းရှိအောင်ကြိုးစားဖို့ဖြစ်ပါတယ်။အသက်မွေးဝမ်းကြောင်းပညာတစ်ခုကိုတက်အောင်သင်ရမယ်။ပြင်းလင်ပြင်းတတ်ပါတယ်။အလန်းကျယ်ရင်လည်းအလေလက်တတ်တယ်။အလိုကြီးရင်လည်းအရနည်းတတ်ပါတယ်။အလုတ်ရှာနေသူများအတွက်တရားတန်အလုတ်ကိုရှာမရတဲ့အတွက်ကြောင့်စိတ်ညစ်နေမဲ့အစား30တန်အလုတ်ကိုအရင်လှုပ်လိုက်ပါ။အလုတ်လုတ်တဲ့အချိန်တိုင်းစေတနာထားလှုပ်ဆောင်ပါလှုပ်ဆောင်ခြင်းရဲ့အကျိုးကျေးဇူးကိုခံစားရမှာဖြစ်ပါတယ်အလုတ်လုတ်ခြင်းဖြင့်ဘဝရဲ့တန်ဖိုးကိုမြင့်တင်နိုင်သောလူများဖြစ်ရလားဆိုတဲ့မေးခွန်းကိုမေးပြီးကိုယ်ဘာလုပ်သင့်တယ်ဆိုတာကိုရွေးချယ်ဆုံးဖြတ်နိုင်ကြဖို့ဖြစ်ပါတယ်ဘဝတက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စီချင်ပါတယ်။လီယိုနာໂດဒါဗင်ချီဟာပညာသင်သားဘဝတုန်းကနာမည်ကျော်ကြားလာတဲ့ဆရာဖြစ်သူကသူကိုယ်တိုင်ရေးဆွဲထားတဲ့ဆွဲလက်စပကြီးကားကိုလက်ဆက်သက်ရေးဆွဲခိုင်းဖို့သူ့ကိုစီခိုင်းခဲ့ပါတယ်။လူငယ်အရွယ်တစ်ပည့်ဖြစ်သူဒါဗင်ချီကလေးဟာဆရာရဲ့အမခံကျွမ်းကျင်တဲ့လက်ရာကိုကြည့်ပြီးလေးစားစွာဖြင့်ထိုအလုပ်ကိုညှင်းဆန်ခဲ့ပါတယ်။သို့ပေမဲ့ဆရာကလက်မခံပဲမင်းအကောင်းဆုံးလှုပ်ဆောင်ပါလို့ရိုးရိုးလေးပဲပြောလိုက်ပါတယ်။စိုးထိတ်တုန်လို့မှုနဲ့ဒါဗင်ချီဟာဆုပ်တံကိုကိုင်ပြီးစတင်ရွေးဆွဲပါတော့တယ်။ဆုပ်ချက်တိုင်းဆုပ်ချက်တိုင်းဟာလက်တည်ငြိမ်လာပြီးသူ့ရဲ့ပင်ကိုအရေးအသွေးထွက်ပေါ်လာခဲ့ပါတယ်။မကြခင်မှာပဲသူဟာအလုံမှာစိတ်ဝင်စားလာတဲ့အတွက်သူ့ရဲ့အားငယ်စိတ်ပျောက်သွားပါတယ်။ပကြီးကားပြီးသွားတဲ့အခါမှာတော့အိုမင်းပြီးအာရင်ချိနဲ့နေပြီဖြစ်တဲ့သူ့ဆရာကြီးကသူ့ပကြီးကားကိုစိတ်စိတ်ကြီးပြီးသူ့တပည့်ကိုအားပေးပါတယ်။ငါတာဆရာနောက်ဘရောမှပကြီးမဆွဲတော့ဘူးလို့ပြောလိုက်ပါတယ်။ယောမအော်ရဆာခန်းကြီးဆက်နှစ်အငယ်6မှာထိုတို့ပေးတော်မူသောကျေးဇူးတော်အတိုင်းငါတို့သည်အသီးသည်အပြားပြားသောဆုများကိုခံရသည်ဖြစ်၍အသုံးပြုကြကုန်စို့။လူတိုင်းမိမိနဲ့သင့်တော်အစွမ်းထက်တဲ့ဖျားပေးစွမ်းရည်များရှိကြပါတယ်။ဖျားသခင်ကကျမတို့မှာမရှိတဲ့အရာကိုမခိုင်းစေပါဘူး။ရှမသဲခရစ်အခန်းကြီး9ငယ်24မှာအကျဉ်သူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်၏။ထိုသူသည်ကြောက်ပေါ်မှာအိမ်ဆောက်သောပညာရှိနှင့်တူကြောင်းကိုငါပုံပြမည်။ယေရှုသွန်သင်တဲ့လုပ်ငန်းဟာအကျင့်သီလပြည့်တဲ့အသက်တာရဲ့ကျန်အင်လက္ခဏာတိဆောက်ခြင်းဖြစ်ပြီးတသက်တာဆောင်ရွက်ရမယ့်အလုပ်ဖြစ်ပါတယ်။လုပ်ငန်းအသေးစိတ်ကိုတောင်ပေါ်ဒေသနာမှာဖော်ပြထားပါတယ်။အချို့သောအချက်များမှာတတိုင်းသွားခိုင်းရင်ခိုင်းသူနဲ့အတူနှစ်တိုင်းသွားပေးခြင်းမိမိကိုနောက်ရက်ညှင်းဆဲသူတို့အတွက်ဆုတောင်းမေတ္တာပို့သခြင်းမိမိခံစားလိုတဲ့အတိုင်းတပါးသူကိုပြုစုခြင်းတို့ဖြစ်ပါတယ်။ကယေရှုခရစ်တော်ရဲ့ဩဝါဒများကိုလက်တွေ့ကျင့်သုံးဖို့အားထုတ်တဲ့အခါမှာဘဝတည်ဆောက်မှုလုပ်ငန်းနဲ့ပတ်သက်တဲ့စိန်ခေါ်မှုများနဲ့ရင်ဆိုင်ရပါတယ်။နာခံလိုက်လျှောက်ဖို့စတင်လိုက်တာနဲ့တပြိုင်တည်းမိမိထက်ဉာဏ်ပညာထက်မြက်သူတန်ဆွမ်းသူတို့ရဲ့ပံ့ပိုးမှုလိုအပ်ကြောင်းတွေးရှိရပါတယ်။အဲ့ဒီလိုတတ်ဆွမ်းနိုင်တဲ့ပုဂ္ဂိုလ်ဟာတိဆောက်ခြင်းရဲ့မဟာဘိတုကာကြီးဖြစ်တဲ့ယေရှုပင်ဖြစ်ပါတယ်။သူဘဝဟာပြည့်ပြည့်စုံပြီးသားဖြစ်တယ်။ကျမတို့အပြစ်များအတွက်လက်ဝါးကားတိုင်းမှာပေးဆက်ခဲ့ပြီးဖြစ်ပါတယ်။တိဆောက်ဖို့အတွက်ပုံစံကိုစိတ်ဆက်စွာလေ့လာပြီးယေရှုရှင်ထံကဉာဏ်ပညာကိုအမြဲတစေတောင်းခံမှုဖြစ်ပါတယ်။ ကိုလို့ရမယ့်အလုပ်ကိုလည်းအားငယ်စရာစိတ်တက်ကြစရာမဟုတ်ဘဲအတတ်နိုင်ဆုံးအကောင်းဆုံးလှုပ်ဆောင်ပြီးဖျားသခင်ရဲ့လက်တော်မှာအနံ့ဖို့ဖြစ်ပါတယ်။လောကရဲ့အလုပ်များကိုအကောင်းဆုံးလှုပ်ဆောင်ဖို့လိုအပ်တယ်လို့တမားတရား၌မွေးလျော်တဲ့အသက်တာတိဆောက်ဖို့အတွက်ဖျားရှင်ကိုပိစုကအဖြစ်နှုတ်ကပတ်တော်အားပုံစံချမ်းအဖြစ်ဖွင့်ပေးကြရမှာဖြစ်ပါတယ်။ယုံကြည်သူတဦးရဲ့အကြီးမားဆုံးသောစွမ်းရည်ကတော့သခင်ယေရှုကိုကိုးစားခြင်းပဲဖြစ်ကြောင်းပြောပါ
Yeah, baby.